ကရင်ပြည်နယ်မြဝတီမြို့ကိုဗစ်စင်တာမှာရေကြီးနေလို့အောက်ဆီဂျင်ပေးနေရတဲ့လူနာတွေအပါအဝင်လူနာ100ကျော်ကိုအရေးပေါ်ပြောင်းရွှေ့ပေးလိုက်ရပါတယ်။မွန်ပြည်နယ်မော်လမြိုင်ဘက်မှာလည်းရေကြီးပြီးတော့ရက်ွက်တွေသွားတဲ့လမ်းတင်းကြိုင်းကိုသွားတဲ့လမ်းတွေရေမြုပ်လို့နေအိမ်မှာပဲတည်ဆုံသွားခဲ့သူ၉ဦးကိုမိုးတဲရေထဲမှာခက်ခက်ခဲခဲတည်ယူပြီးတော့မီးတင်းကြိုခဲ့ရပါတယ်။မြန်မာပြည်တောင်ပိုင်းတခွင်ရေကြီးရေရှမ်းမှုတွေဖြစ်နေလို့ကတ်ရောဂါအကူအညီပေးရေးကိစ္စတွေမှာအဟန့်တားဖြစ်နေတဲ့အခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းအလိမ်မာပြောပြပေးပါမယ်
။ကရင်ပြည်နယ်မြောက်ရီမြို့ကမိုးရွာသွန်းမှုကြောင့်ဇူလိုင်26ရက်မနေ့ညနေကကိုဗစ်ကွာရန်တင်းစင်တာမှာရေကြီးရေရှမ်းဖြစ်နေလို့အောက်ဆီဂျင်ရှူနေရတဲ့လူနာအပါအဝင်ကိုဗစ်လူနာ100ကျော်ကိုအရေးပေါ်ပြောင်းရွှေ့ထားရတယ်လို့ကိုရိုင်းအပြောင်းရွှေ့ကူညီပေးခဲ့တဲ့မြောက်ရီမြို့ကျွန်းတပင်လူမှုကယ်ဆယ်ရေးအသင်းတာဝန်ခံကိုမောင်ငယ်က VOE ကိုပြောပါတယ်
ကိုလံမီယာဖွဲ့ရဲ့ကျွန်တော်တို့လူမှုကေဇယ်ရေးဖွဲ့ရဲ့တွားပြီးတော့အဲ့ဒီကဒင်းတွေရွှေ့ပြီးတဲ့လူနာတွေကိုဟိုဘက်အပေါ်အမြင့်တဲ့နေရာကိုရွှေ့တယ်ပြောင်းတယ်လူနာလက်ရှိကအခုအဲ့ဒီမှာလူနာ100ကျော်လောက်ပဲရှိတော့တယ
်မြောက်ရီမြို့အမှတ်လေးရွှေမြဝတီကွာရန်တင်းစင်တာမှာမနေ့ညနေ3နာရီလောက်ကရေစကြီးလာလို့အရေးပေါ်ပြောင်းရွှေ့လိုက်ရတာပါလက်ရှိအချိန်ထိရေမကြသေးဘူးလို့ပြောပါတယ်ထိုင်းမြန်မာနယ်စပ်မြောက်ရီမြို့မှာကိုဗစ်အတည်ပြုလူနာတွေကိုကူတာပေးနေတဲ့စင်တာအပါအဝင်ကိုဗစ်စင်တာ9ခုရှိပြီးလက်ရှိမှာလူနာ900လောက်ရှိပါတယ်။အောက်ဆီဂျင်မလုံလောက်တဲ့ပြဿနာကကြီးမားနေဆဲဖြစ်ပါတယ်။တစ်ဖက်ကမ်းဖြစ်တဲ့ထိုင်းနိုင်ငံမဲဆောက်မြို့မှာအောက်ဆီဂျင်တွားဖြည့်နေရတာပါ။ဟိုဘက်ကမ်းမှာလည်းလမ်းကြောင်းအခြေအနေနဲ့အောက်ဆီဂျင်မရတဲ့အခက်အခဲတွေလည်းရှိနေပါတယ်လို့ကိုမောင်ငယ်ကဆက်ပြောပါတယ်။
အောက်ဆီဂျင်လေဖြည့်ရတဲ့နေရာအရင်တော့ဆိုလို့ရှိရင်တော့မားရဲ့ကျွန်တော်တို့သုံးခုတော့ရှိတယ်ကြီးကြီးမားမားအခုချိန်မှာသူတို့ကြီးမားတော့မှအချိန်နဲ့တပြေးညီဖြည့်လို့မရတဲ့အတွက်ကြောင့်မလို့အဆင်မပြေဘူးဖြစ်နေတယ်။ကိုဘက်ကမ်းမတော့တော်တော်ဖြည့်နေရတယ
်။မွန်ပြည်နယ်မှာလည်းကိုဗစ်အတည်ပြုလူနာနေစဉ်ရာနဲ့ချီရှိပြီးတေဆုံးသူက20ထက်မနည်းရှိနေပါတယ်။မော်လမြိုင်ဆေးရုံမှာတေဆုံးတဲ့လူနာတွေအပြင်နေအိမ်တွေမှာကုသရင်တေဆုံးသွားတဲ့လူနာတွေပါပရဟိတအသင်းတွေကကူညီမီးတကြိုနေရတာပါ။မွန်ပြည်နယ်မှာလည်းကိုဗစ်တတိယလိုင်းနဲ့ရေဘေးတံတပြိုင်တည်းရင်ဆိုင်နေရတာပါ။မနေ့ကဆိုရင်ရေကြီးရေရှမ်းလို့တင်းကြိုင်သွားတဲ့လမ်းရက်ွက်လမ်းတွေရေမြုပ်လို့လူနာတွေတည်ဆောင်ဖို့အခက်အခဲဖြစ်နေရသလိုမနေ့ကနေအိမ်မှာတည်ဆုံတဲ့ကိုဗစ်တန်တရာလူနာ၉ဦးကိုလည်းမိုးရေထဲမှာခက်ခက်ခဲခဲတည်ယူမိတဲ့ကြိုရတဲ့အကြောင်းမော်လမြိုင် Rescue လူမှုကယ်ဆယ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါရယ်။
ကိုတင်းနေသွားတဲ့လမ်းလည်းရေမြုပ်ပြီးတော့အကုန်လုံးတကယ်ကိုကက်ကက်ကက်မိုးတဲ့ရေထဲမှာလိုက်ပြီးတော့ခုန်ညီပေးရတာပေါ့နော်။ဒီရုံမှာနေ့စဉ်ပြေဆုံးတဲ့လူနာတွေလည်းကျွန်တော်တို့သွားပြီးတော့ရင်ခွဲရုံတွေထောက်ပြီးတော့ပြိုပေးတာပေါ့။အဲ့ဒါအပြင်ပေါ့ကျွန်တော်တို့ရက်ကွက်တွေထဲမှာနေ့စဉ်ပြေတဲ့လူနာတွေရှိတယ်။မနေ့ကဆိုလို့ရှိရင်ကျွန်တော်တို့ကိုးလောင်းလောင်းရှိတာပေါ့နော်။မနေ့ကဆိုလို့ရှိရင်တကယ်ကိုမိုးတဲ့ရေထဲမှာသူတို့ကလည်းကူညီတောင်းလာတယ်။ဟိုဒီမှာဓာတ်ပေါ်ရင်းနဲ့အိမ်မှာလည်းဟိုဘိုးကမိုးတဲ့ရေထဲမှာရေထဲရဲမြုပ်တော့အိမ်မှာတော်တော်ခက်ခက်ကြက်ကြက်ဖြစ်နေပါတော့
လက်ရှိမွန်ပြည်နယ်မှာကိုဗစ်ကူးစက်နှုန်းနဲ့သေဆုံးနှုန်းကမြင့်တက်နေသလိုအောက်ဆီဂျင်လိုအပ်ချက်လည်းကြီးမားနေပါတယ်မော်လမြိုင် Rescue လူမှုကယ်ဆယ်ရေးအဖွဲ့ကတော့သေဆုံးရုပ်အလောင်းတွေမိတကြိုပေးတဲ့အပြင်အောက်ဆီဂျင်အုံးတွေလည်းကူညီပေးနေတာပါအခုတဖန်မော်လမြိုင်မှာရေကြီးလို့ရေဘေးသေပြည်သူတွေကိုထပ်မံကူညီနေရတာပါဒါပေမဲ့လည်းကိုဗစ်ထိန်းချုပ်ရေးရောရေဘေးကူညီမှုပါတပြိုင်တည်းလုပ်နေရလို့ပရဟိတအဖွဲ့တွေအတွက်အခက်အခဲတွေရှိနေတယ်လို့လည်းသိရပါတယ်။ရန်ကုန်မှာလည်းကိုဗစ်တန်တရာလူနာတွေများပြားနေပါတယ်။အခက်အခဲဖြစ်လို့ဆေးဝါးနဲ့အစားအသောက်အကူအညီလိုအပ်တဲ့အိမ်တွေကိုအိမ်ရှိမှအလံထောင်အမတ်သားပြုပြီးအကူအညီတောင်းခံကြဖို့ပရဟိတအကူအညီပေးသူတွေကအတိပေးထားပါတယ်။အကူအညီလိုအပ်နေတဲ့နေအိမ်တွေစီအစားအသောက်ကိုအတိကထားပြီးအရှင်ကြီးကျွန်းများအဖွဲ့ကကူညီဆောင်ရွက်ပေးနေပါတယ်။အဖွဲ့သားတွေဖြားနာကြလို့ခဏအနားယူထားပေမဲ့လက်ရှိမှာအကူအညီတောင်းထားတဲ့အိမ်60လောက်ရှိနေလို့စူးစမ်းပို့ဆောင်ပေးသွားမယ်လို့လည်းပြောပါရရှင်။